ဒင်္ဂလာပင်လယ်ော်အရှေ့လေပိုင်းမှာဖြစ်ပေါ်နေတဲ့ဆိုက်ကလုန်းမုန်တိုင်းမာဂတာဟာ12နာရီအတွင်းမှာရခိုင်ပြည်နယ်တန်တွဲမြို့အနီးကိုဖြတ်ကျော်ဝင်ရောက်နိုင်တယ်ဆိုပြီးမြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေမုန်တိုင်းသတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဒီသတိပေးချက်ကိုလိမ္မော်ရောင်အဆင့်ကနေအနီးရောင်အဆင့်ဖြစ်တိုးမြင့်တက်မှတ်လိုက်ပါတယ်။ရခိုင်ပြည်နယ်တန်တွဲမြို့မှာမုန်တိုင်းတံကိုပြင်းပြင်းထန်ထန်ခံနိုင်ရတယ်လို့မြဝကျုံးပေါ်ဒေသဘက်မှလည်းစိုးရိမ်ရတဲ့အကြောင်းတာဝန်ရှိသူကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးဖို့ထားပါတယ်ရှင်။
မင်္ဂလာပင်လယ်ော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့စိုက်ကလုန်းမုန်တိုင်းမာဂတာဟာအရှေ့မြောက်ဘက်ကိုရွေ့လျားနေခဲ့ပြီးမြန်မာနိုင်ငံပတိန်မြို့ရဲ့အနောက်မြောက်ဘက်105မိုင်ခန့်၊ဂွားမြို့ရဲ့အနောက်တောင်ဘက်65မိုင်ခန့်၊ပန်ဝဲမြို့ရဲ့အနောက်တောင်ဘက်105မိုင်ခန့်၊ကျောက်ဖြူမြို့ရဲ့တောင်အနောက်တောင်ဘက်135မိုင်ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုနေတာကြောင့်မုန်တိုင်းကြိုတင်သတိပေးချက်ကိုအနီရောင်အဆင့်တိုးမြင့်သတ်မှတ်လိုက်ကြောင်းမိုးလေဝသနဲ့ကလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးကပြောပြပါတယ်
။အနီရောင်အဆင့်ဆိုတာဆက်ဆက်လို့အဆင့်နိုင်တယ်မှာအနီရောင်အဆင့်အနည်းငယ်ပုံပြရမယ်ဆိုတဲ့ဒီအဆိုးဘူးတော့မဟုတ်ဘူး။ဒီလျာကျွန်တော်တို့ဒီဆိုင်ကုန်းမုန်တိုင်းမှာပါဒီမြင်းစနေနိုင်ရည်ဒီလားစနေနိုင်နောက်စနေနိုင်ပြန်မှာတောင်းဆိုနေတဲ့ပုံစံမျိုးအနီရောင်အဆင့်အကြည့်လို့ပြောရမယ်ဆိုတော့
အနီရောင်အဆင့်ဆိုတာဟာ12နာရီအတွင်းကမ်းရိုးတန်းကိုဝင်ရောက်နိုင်တယ်ဆိုတော့မုန်တိုင်းကြိုတင်သတိပေးချက်စင်ကေတာဖြစ်ပါတယ်ဒီထဲမှာရခိုင်ပြည်နယ်ထဲကတန်တွဲမြို့ကတော့မုန်တိုင်းတံကိုပြင်းထန်စွာခံရနိုင်တယ်လို့မြဝကျွန်းပေါ်ဒေသတွေကလည်းစိုးရိမ်ရတယ်ဆိုပြီးသတိပေးခဲ့ပါတယ်တနာယီကိုမိုင်90ကနေမိုင်100လောက်ထိမုန်တိုင်းအရှိန်ကတိုက်ခတ်နိုင်တယ်လို့လည်းပြောထားပါတယ်
မနက်ကနေတန်တွဲမြို့အနီးရနေပြီးတော့မှပေါ်ပေါ်ဝင်ရောက်မယ်လို့ခံရတယ်ပိုရက်လီမီတာတော့ကျွန်တော်ကိုယ်ကအခုလက်ချောင်းအချိုးပေါက်တင်မှရှိပါတယ်ဒီလိုနေတိုင်းလုံးနေရတာတနာရီကို90တောင်တန်းနေတဲ့နေသားရှိတယ်။ဘာလို့ဒီနေ့တိုင်းသူ့ရဲ့အချင်းအားကျွန်တော်တို့အဲဒီတော့အမှန်90နေပြီးတော့အစုကြီးမားတဲ့မုန်တိုင်းတွေခံရတယ်လို့အဲနေရာတော့ရှိနေရှိတယ်ပေါ့နော်
။ဆိုင်ကလုန်းမုန်တိုင်းအရှိန်ကြောင့်လေပြင်းတိုက်ခတ်တာ၊မိုးကြီးတာ၊ရုတ်တရက်ရေကြီးတာတွေရေပြိုတာတွေဖြစ်ပေါ်နိုင်တာကြောင့်ကုန်းမြင့်ဒေသအနီးမှာနေထိုင်ကြသူတွေအနေနဲ့ရေပြိုမှုအန္တရာယ်ကိုကြောက်ရွံ့နိုင်တယ်လို့မြမကံရုံးတန်းတစ်လျှောက်ရင်းငယ်ချောင်းငယ်တွေအနီးမှာနေထိုင်ကြသူတွေအနေနဲ့လည်းရေကြီးမှုတွေရေရှမ်းမှုတွေဖြစ်ပေါ်နိုင်တာကြောင့်သတိပြုနေထိုင်ကြဖို့အတွက်လည်းမြန်မာနိုင်ငံမိုးလေဝသဇလဗေဒညွှန်ကြားမှုဦးစီးဌာနကအကြံပြုချက်တွေထုတ်ပြန်ထားပါတယ်ရှင်။